မဲဆွဲဟောပြောပွဲကိုမူးတော်မြို့နယ်မြို့မတရက်ကွာမှာရှိတဲ့ဘောလုံးကွင်းမှာကျင်းပခဲ့တာဖြစ်ပြီးမူးတော်မြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဦးစောထွန်းဒေါ်မြတိန်ကီမော်နဲ့ဦးမျိုးထွန်းတို့ကိုဒေသခံတွေနဲ့မိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။ပြည်သူတွေအနေနဲ့လက်ရှိချိန်မှာတယ်လီဖုန်းကိုစီကင်ဆောင်တာဟာတိုးတက်လာတာဖြစ်တယ်လို့အာဏာရပါတီဘက်ကပြောဆိုမဲဆွဲတာဟာသဘာဝမကျဘူးလို့ကိုမင်းကိုနိုင်ကပြောပါတယ်
။အရင်တော့ဆိုရင်တယ်လီဖုန်းဆိုတာကလုံးကို30 30တန်ခဲ့တယ်တဲ့အခုလူတိုင်းကြိုင်နိုင်ပြီတဲ့သူတို့ကျေးဇူးတင်ရမယ်တဲ့ကြံစင်းလာကြည့်နော်အဲ့တော့တိုင်းရင်သူကြီးတယောက်ကထပြီးတော့မေးလိုက်တယ်အဲ့ဒါနင်းပစံနဲ့ဝယ်တာမဟုတ်လို့လားတဲ့ငါတို့ပစံနဲ့ငါတို့ဝယ်တာလေးတဲ့ဟုတ်တယ်ဒါတော့အရေးကြီးတာပဲအမှန်တကယ်ကကျွန်တော်တို့တွေရဲ့ဘဝကဘာနဲ့တူနေလဲဆိုတော့လွယ်ပြီးသားကိစ္စကိုခက်အောင်လုပ်ပြီးတော့မှတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့လျှော့ပေးတာကိုကျေးဇူးတင်ရမယ်ဆိုတဲ့ဘဝမျိုးဖြစ်တယ်
ဒါအပြင်လန်တရားတွေဖောက်လုတာနဲ့မိရရှိဖို့ဆောင်ရွက်တာဟာအစိုးရရဲ့တာဝန်ဖြစ်ပြီးအစိုးရလုပ်ချင်တဲ့အဖွဲ့အစည်းတွေအနေနဲ့ပိုင်ဆိုင်မှုကိုချပြရဲဖို့လိုတယ်လို့ကိုမင်းကိုနိုင်ကပြောပါတယ်
။အစိုးရအဆက်ဆက်ကလမ်းဖောက်ဖို့တာဝန်ရှိတယ်။အဲ့ဒီလိုပဲမီးလင်းဖို့ကလည်းအစိုးရအဆက်ဆက်မှာရှိရမယ့်တာဝန်။အဲ့တော့ကျွန်တော်ကစဉ်းစားကြည့်ရင်လည်းဘာမှမဆို။မီးလင်းယုံလောက်နဲ့လမ်းဖောက်ယုံလောက်နဲ့တော့ဘဝဟာပြဆုံးသွားတာမဟုတ်ဘူး။ဒါပဲအစိုးရတဲ့အတွက်လုပ်နေရမှာကျွန်တော်တို့တေချာပေါက်မေးနေတာကဘယ်အဖွဲ့အစည်းကိုမဆိုမေးပါအစိုးရလုပ်ချင်တဲ့သူတွေကိုမေးပါခမားတို့မှာရှိတဲ့ပိုင်ဆိုင်မှုတွေကိုတတ်သိရှိရင်ကြီးညာရဲသားလို့မေးလိုက်ပါအဲ့ဒါဆိုရင်ကျွန်တော်တို့လက်ခံစဉ်းစားလို့ရမယ
်မြန်မာနိုင်ငံကစင်ကာပူနိုင်ငံကိုအားကျနေတာဟာပြီးခဲ့တဲ့ကာလအတောအတွင်းအုတ်ချုပ်ခဲ့သူတွေစီမံခန့်ခွဲမှုညံဖျင်းတာကိုပြသနေတာဖြစ်တယ်လို့ကိုမင်းကိုနိုင်ကပြောပါတယ်
။စင်ကာပူနိုင်ငံဟာဗမာနိုင်ငံလိုဖြစ်စေရမယ်ဆိုတဲ့သတိနဲ့လွတ်လပ်ရင်ယူခဲ့ရတာပါ။အဲ့ဒီနိုင်ငံကိုကျွန်တော်တို့ပြန်ပြီးတော့တန်းတားနေရတယ်အားကျနေရတယ်ဆိုတော့ဒီကြားထဲမှာအုတ်ချုပ်ရေးတာဝန်ယူခဲ့တဲ့သူတွေဘလောက်စီမံခန့်ခွဲမှုညံဖျင်းတယ်လဲဆိုတာကိုပြနေတယ်။အဲ့ဒီလူတွေကိုဆက်ခိုင်းခြင်းသဘောဆိုရင်လည်းခင်ဗျားတို့သဘောပဲ။အသက်ကိုရွေးချယ်မယ်ဆိုရင်လည်းဟောဒီပြည်သူတွေရဲ့သဘောပဲ။အဲ့တော့ညံအမျှော်မြင်နဲ့စဉ်းစားပါရွေးချယ်ပါ
ဒါအပြင်လာမယ့်ရွေးကောက်ပွဲမှာအယောင်တွေချင်းရှင်ပြိုင်နေတာမဟုတ်ပဲတရားသူနဲ့မတရားသူရှင်ပြိုင်နေတာဖြစ်တယ်လို့လည်းပြောပါတယ
်ကျွန်တော်တို့ခေအဆက်ဆက်မှာနိုင်ငံတော်အလံ300ပြောင်းတယ်မှတ်မိပါလိမ့်မယ်အရင်ဆုံး95ဘွဲ့အလံနောက်တစ်ခါပြည်နေရနဲ့ဇဗနံအလံနောက်ဆုံး300ချဲ့အလံအလံတွေအမျိုးမျိုးမပြောင်းခဲ့ဘူးလားအလံတွေကပြောင်းခဲ့တယ်ကျွန်တော်တို့ဘဝတွေကမပြောင်းခဲ့ဘူးဆိုတာဟုတ်တယ်မလားသူတို့အလံတွေကိုပြောင်းနိုင်ခဲ့ပေမဲ့ကျွန်တော်တို့ရဲ့နိုင်ငံတော်တချင်းကိုတော့ပြောင်းလို့မရခဲ့ဘူးဟုတ်ရဲ့လားမှန်ပါတယ်နိုင်ငံတော်တချင်းကစလိုက်ပြီဆိုတာနဲ့တရားမျှတလွတ်လပ်ခြင်းနဲ့မသွေဆိုပြီးတော့စတယ်မဟုတ်လားဟုတ်တယ်အဲ့ဒီအနှစ်သာရကိုကျွန်တော်တို့ကင်ဆယ်ရမယ်ကျွန်တော်တို့ဟာအခုဒီကနေ့ရောက်ရှိလာတဲ့လူမှုမဲဆန္ဒရှင်အားလုံးဟာအကြောင်းတစ်မျိုးမျိုးကိုပူဇော်ပြုပြီးတော့ရေးထားတာဖြစ်မယ်ဒါပေမဲ့တကယ်တကယ်ပြိုင်နေရတာကအကြောင်းချင်းပြိုင်တာမဟုတ်ဘူးနော်တရားတဲ့လူနဲ့မတရားတဲ့လူနဲ့ပြိုင်နေတာဟုတ်တယ်မလားဟုတ်တယ
်ရွေးကောက်ပွဲမှာအဖွဲ့အစည်းတစ်ခုခုကမဲပေးဖို့ချိန်ချောက်လာရင်မကြောက်ဘူးဆိုတာကိုပြသကြဖို့ကိုလည်းကိုမင်းကိုနိုင်ကပြောကြခဲ့ပါတယ
်ချိန်ချောက်တဲ့လူကိုမကြောက်ဘူးဆိုတာပြဖို့သာမဲဆန္ဒရှင်တွေရဲ့တာဝန်အဲ့ဒီတော့တကယ်လို့တယောက်ယောက်ကချိန်ချောက်ခဲ့ရင်မကြောက်ဘူးဆိုတဲ့တတိပြနိုင်ရလားပြနိုင်ရမယ်ဘာဖြစ်လို့လဲနန်းနေပေါ်မှာလူတွေအသက်တွေတော့မပေးခဲ့သေးတယ်ထောင်နေတယ်မှာဘဝတွေတော့ပေးခဲ့သေးတယ်။ဘာဖြစ်လို့ချင်းချောင်းမှုကိုကြောက်ရမှာလဲ။ကျွန်တော်တို့ချင်းချောင်းမှုကိုမကြောက်ဘူးလို့ပြတဲ့နေရာအဲ့ဒီချင်းချောက်တဲ့လူကိုယ်တိုင်ဘာလို့အမှန်မသိတော့ဘူး။ဟုတ်တယ်နော်။တကယ်ကိုစဉ်းစားကြည့်။လူတစ်ယောက်ကချောက်တယ်ဆိုတာကိုယ့်ကို तू ကချင်းချောက်တယ်ဆိုတာ तू ကိုယ်တိုင်ကြောက်နေလို့ချင်းချောက်တာ။အဲ့ဒါအမြဲတမ်းမှတ်ထားပါ။ဘယ်တော့မှမကြောက်ဘူးဆိုတာကိုပြပါ
ရွေးကောက်ပွဲကျင်းပတဲ့နေ့မှာဒီမိုကရေစီဘတ်တော်သားအချင်းချင်းအပြန်အလှန်စောင့်ရှောက်ကြဖို့လိုသလိုကိုယ်စားလှယ်လောင်းတွေကိုလည်းစောင့်ရှောက်ကြဖို့ကိုတိုက်တွန်းခဲ့ပါတယ်
။ပြီးတော့အချင်းချင်းပြန်လည်စောင့်ရှောက်ရမယ်။ဘာဖြစ်လို့လဲဒီမိုကရေစီသမားတွေဟာအန္တရာယ်လဲကြုံနိုင်တယ်အခက်အခဲလဲတွေ့နိုင်တယ်ကျွန်တော်တို့ညီညွတ်မှုနဲ့အချင်းချင်းတွေပြန်စောင့်ရှောက်ရမယ်။ကိုယ်စားလှယ်တွေကိုလည်းစောင့်ရှောက်ရမယ်။မဲပေးတဲ့နေရာမှာညှင့်ယုံနေမှာကဘူးချင်းချောက်မှုတွေတွေ့ရင်လည်းအတူတကွလက်တွဲပြီးတော့ရင်ဆိုင်ရရမယ်။အဲ့ဒီတက်တီလောမွေးနိုင်မလား။
ဒါအပြင်ရွေးကောက်ပွဲအပြီးမှာ1996ခုနှစ်ကလိုအဖြစ်အပျက်တွေကြုံလာမယ်ဆိုရင်အတူတကွဆက်ပြီးရင်ဆိုင်မှုအတွက်တက်တိမွေးကြပါလို့တိုက်တွန်းပြောပါတယ်။မူးတော်မျိုးနယ်ကဒေသခံတွေအနေနဲ့တာဝန်ကျေပွန်ကြတယ်ဆိုတာကိုပြသဖို့အတွက်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးပါလို့ကိုမင်းကိုနိုင်ကတိုက်တွန်းခဲ့ပါတယ်။ Mẹ xuôi bùi gô lưu ý nha thang cho trái yào khai bì, hò bèo bùi bì mà, sáng gà rì, gà rì, sáy gà rì nè mưu gô lè bè bì mẹ xuôi gà chà bà lì. Mù rộng yô nè, tì nè lò tò mẹ xa nà nè mà dì mà, chàng khai phùn phù yì bà dì gà, lè xì mòm dì nè wùn dì chò, ù ôm nhìn gà wùn yào xìm bì mà phì bà lì xìm.